ိုယ့်ရဲ့ပြုမှုဆောင်ရွက်မှုကြောင့်အပြစ်မဲ့တဲ့သူတွေမတည်ဖို့နှစ်ဖက်လုံးကိုမြစ်တာရက်ခံတာဖြစ်တယ်လို့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကဆိုပါတယ်။ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကြောက်တန်းကျေးရွာမှာအေအေနဲ့ပတ်သက်တယ်လို့တနင်္လာရှိတဲ့သူ295ယောက်ကိုထိမ့်သိမ့်စစ်ဆေးရင်းနဲ့ပြစ်ခတ်မှုဖြစ်ပွားခဲ့ရမှာလူ6ယောက်သေဆုံးခဲ့တဲ့ဖြစ်စဉ်နဲ့ဆက်ဆက်ပြီးကော်မရှင်ဘက်ကထုတ်ပြန်လိုက်တာဖြစ်ပါတယ်။နေမျိုးကိုကိုယ်တိုင်ကွင်းဆင်းပြီးမကြည့်ရတဲ့အတွက်ဂရုစိုက်ပြီးလှုံ့ဆော်ဖို့နှစ်ဖက်လုံးကိုမြစ်တာရဲခန္ဓာဖြစ်ပြီးဘသူ့ကိုမှအပြစ်တင်တဲ့သဘောမဟုတ်ဘူးလို့ကော်မရှင်အဖွဲ့ဝင်ဦးယူလွင်အောင်ကဆိုပါတယ်
။ကျွန်တော်ကလည်းသူ့တာဝန်သူထမ်းဆောင်တာပေါ့လေ။ကျွန်တော်တို့ကလည်းကွင်းဆင်းပြီးတော့မျက်မြင်မကြည့်ရတော့အတန်တရာရှိပွဲအလို့သားဆိုတာဘသူကလည်းကျွန်တော်တို့မပြောနိုင်ဘူးလေ။ဟိုလက်နက်ကန်အဖွဲ့စီကလည်းဟိုရင်းနှောင်းချုပ်ပြီးတော့အရက်ဝတ်ဝတ်လိုက်ရင်ဒါအရာတတ်သွားတာဟုတ်။အလို့များလုံးနေမလားလို့တန်တရားရှိပြီးတော့စိတ်ကြစေးကြရင်လည်းတစ်ဖက်ကလည်းတခုခုသောတုံ့ပြန်မှုတွေလုပ်မယ်ဆိုရင်တော့ဒီလိုဖြစ်နိုင်တာပေါ့နော်။ဒီဘက်ကမှအပြစ်မပြောလို့ပါဘူး။သို့တော့ဘလို့ပဲလုပ်လို့မိမိရဲ့ပြုမှုဆောင်ရွက်ချက်ကြောင့်အပြစ်မဲ့တဲ့သူတွေမသိဖို့ပေါ့နော်။နှစ်ဖက်စလုံးကိုကျွန်တော်မေတ္တာရခံတာပါ။တဘောကတော့ဒီလက်နက်ကန်အဖွဲ့စီဘက်ကလည်းသမထားတဲ့ကိုယ့်ရဲ့ဝတ်စုံမဝတ်ဖက်နဲ့ရတာပုံစံမျိုးဝတ်ပြီးတော့မှတမတော်ကိုတိုက်မယ်ခိုက်မယ်ဆိုရင်ဒါပြည်သူလူထုကိုဒုက္ခပေးတာနဲ့အတူတူပဲလေတမတော်ဘက်ကလည်းမရေရာမသေးတာပဲနဲ့လုပ်မယ်ဆိုလို့ရှိရင်လည်းပြည်သူလူထုကိုဒုက္ခပေးတာနဲ့အတူတူပဲအဲတော့နှစ်ဖက်စလုံးအနေနဲ့ဒါလေးတွေကိုဂရုလေးစိုက်ပြီးလုပ်ဖို့မေတ္တာရခံတဲ့သဘောပါ
ကော်မရှင်ရဲ့မေတ္တာရခံတိုက်တွန်းချက်ကိုနှစ်ဖက်လုံးကသိအောင်ဆောင်ရွက်ထားကြောင်းလည်းဦးယူလွင်အောင်ကအခုလိုပြောပါတယ
်ဒီနေ့မနေ့မှပါတဲ့ပြည်သူ့ပိုင်းမီဒီယာပေါ့နော်ကြီးမုံတို့မြမအလင်းတို့အဲဒီမှာတွေတော့ကျွန်တော်တို့ကထည့်ပေးထားပါတယ်ဒီလိုထည့်ပေးထားခြင်းအပြင်တက်မတော်ဘက်ကရောလက်နက်ကန်ဖွဲ့စည်းဘက်ကရောအကုန်လုံးဖတ်ရှုကြရမှာပါ website မှာရော Facebook မှာရောတင်ထားတာဖြစ်တဲ့ကြောင့်နှစ်ပတ်စလုံးကဖတ်ကြရမှာပါ
ရှိသေးတော်မျိုးနဲ့ကြောက်တန်းကြေးရွာမှာမတင်ငါဘွဲအမျိုးသား295ယောက်ကိုလုံချုံရေးတပ်ဖွဲ့ဝင်တွေကမေလ2ရက်နေ့ကခိတထိမ့်သိမ့်စစ်ဆေးနေစဉ်မှာထိမ့်သိမ့်ထားသူတွေကအကြမ်းဖက်တိုက်ခိုက်ရန်ကြိုးပမ်းလာတာကြောင့်လုံချုံရေးတပ်ဖွဲ့ဝင်တွေဘက်ကခုခံကာကွယ်ဖို့ပြစ်ခတ်ထိမ့်သိမ့်ရမှာလူ6ယောက်သေဆုံးခဲ့ပြီး7ယောက်ဒဏ်ရာရက4ယောက်ပျောက်ဆုံးနေတယ်လို့သိရကြောင်းလဲကော်မရှင်ကရေးသားထားပါတယ်ကြောက်တန်းရွာမှာတက်မတော်ကဖမ်းဆီးထိန်းသိမ်းထားတဲ့295ယောက်ထဲက126ယောက်ကိုမနေ့ကပဲပြန်လွှတ်ပေးလိုက်တဲ့အကြောင်းတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကမနေ့ကနေပြီးတော့မှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်
။အခုကကြောက်တန်းကြီးရွာမှာ295ယောက်ကိုစစ်ဆေးနေတာရှိတယ်။ဒီမနေ့မှာပါဝင်ပတ်သက်မှုရှိမှုဆိုပြီးတော့ရှင်းရှင်းလင်းလင်းဆန္ဒရခြင်းနဲ့126ကိုဒီမနေ့မှာအလုံးပြန်ပြီးဖြစ်ပါတယ်
ကျန်တဲ့သူတွေကိုစစ်စေးမင်းမြန်နာတွေပြုတ်လုပြီးအေအေအဖွဲ့ဝင်တွေအေအေအမာခံတွေကိုတရားဥပဒေအရဆက်လက်ဆောင်ရွက်သွားမယ်လို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရေးမှူးဗိုလ်မှူးချုပ်စောမင်းထွန်းကပြောပါရယ်ကြောက်တန်းဖြစ်စဉ်နဲ့ပတ်သက်ပြီးရခိုင်တက်မတော်ရဲ့ပြန်ကြားရေးတာဝန်ခံခိုင်သူခါကမနေ့က RFA ရဲ့မေးမြန်းမှုကိုခုလိုပြန်လည်တုံ့ပြန်ပြောပါရယ်
ကြောက်တမ်းမှာအခုထိန်းသိမ်းထားတဲ့လူတွေအားလုံးဟာဒေတာခံကြေးရွာသားတွေပဲဖြစ်တယ်။အေးနဲ့ဆက်ဆံမှုလုံးဝပေါ်မရှိဘူး။အဲ့ဒါကျွန်တော်တို့ကချင်းချင်းလင်းလင်းပြောနိုင်တယ်။ကြောက်တမ်းကိစ္စမှာတည်ငြိမ်နေတဲ့ရခိုင်ရွာကိုတည်ငြိမ်မှုပြတ်ပြတ်သွားအောင်ပေါ့ရခိုင်တွေစိတ်ထဲမှာအကြောက်တရားတွေစွန့်မှုသွားအောင်နေပြီးတော့သူတို့ကတမင်သက်သက်အနိုင်ကျင်းပြီးတော့ဒါဖန်စီစစ်စေးတာလို့ပဲကျွန်တော်တို့အဲ့လိုမြင်။အဲ့လိုဖန်စီစစ်စေးတဲ့အခါလည်းပဲနော်ဥပဒေမဲ့လုံရဖြစ်တယ်။နောက်ပြီးတော့ပြည်သူတွေကိုအစိုးရကြုံလိုက်တာဖြစ်တာဖြစ်တယ်။ဒါစစ်ရသွားမှုကိုပြောင်ပြောင်တင်းတင်းကျူးလွန်တာဖြစ်တယ
်။ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နေရဲဆွန့်ခွာထွက်ပြေးနေရတဲ့ဒုက္ခသည်စုစုပေါင်း 32,000 ကျော်ရှိလာပြီလို့လဲတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကထုတ်ပြန်ထားပါတယ်ရှင်။ကျမသီရိမင်းစင်ပါ